မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာစစ်ကောင်စီကနေမြေရှင်းလင်းတာတွေဆက်လုပ်နေပါတယ်။ဧပြီလ12ရက်အင်္ဂါနေ့ကနေမြေရှင်းလင်းမှုအတွင်းဘိုးမေရွာကနေအိမ်40ထက်မနည်းကိုမီးရှို့ခံခဲ့ရပါတယ်။ပေါင်းမြို့နယ်တောင်ပိုင်းကကြေးရွာအတော်များများဒီရက်ပိုင်းအတွင်းမှာမီးရှို့ခံနေရတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
မကွေးတိုင်းဒေသကြီးပေါင်းမြို့နယ်တောင်ပိုင်းမှာဧပြီ9ရက်ကစလို့စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဧပြီလ17ရက်ကစပြီးစနေနေ့အထိအင်ဂျီ90နီးပါးရှိတဲ့ဘိုးမေရွာကိုစစ်ကောင်စီကဝင်ရောက်မီးရှို့သွားတဲ့အတွက်နေအိမ်ထပ်ဝက်လောက်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံသူကပြောပါတယ်
။မနေ့က17ရက်နေ့ကရှို့တာခင်ဗျာ။ပြီးတော့သူဒီနေ့ရောဆက်ရှို့သေးတယ်ခင်ဗျာ။လောင်နဲ့ရေတော့ဆိုကျွန်တော်တို့တဝက်ချိုးလောက်တော့ရှိမှာဗျာ။ဟုတ်တယ်ကျွန်တော်ရှိတာဟိုမှာအခုဒီနေ့ငါးလုံးထပ်ချိုးတော့ဟာနဲ့ဆိုတော့တဝက်ချိုးလောက်ရောက်မှာခင်ဗျာ။ဟုတ်ကဲ့ကျွန်တော်မနေ့ကမနေ့ကလေးကဒီကသူတို့ကမြောက်ကရောတောင်ဝါရောဒီလိုတွေညအကြောင်းကညဝင်တာဆိုတော့ကျွန်တော်တို့မှဈာန်မှာဆိုလို့ကျွန်တော်တို့ကတော့ထွက်ပြေးတော့တာပေါ့အဲကားလေးပါဆိုတော့ကားလေးတော့အောင်ဆိုပြီးတော့မှထွက်မောင်းပြေးလာခဲ့တာ။အချင်းကကျွန်တော်တို့မသိရသေးဘူးခင်ဗျာ။ပြန်လို့အချင်းမသိသေးဘူးခင်ဗျာ။ကျွန်တော်တို့ဆက်ကြောင်းကကျွန်တော်တို့ရွာပေါ်မှာလမ်းဒီမှာပဲရှိတယ်ရှိကြသေးတယ်ဗျ။ရွာတော့ကျွန်တော်တို့မှကတ်လို့မရဘူးခင်ဗျာ။
ဧပြီလ12ရက်မှာဘိုးမေရွာအပြင်တဇူးကျေးရွာကနေအိမ်တွေကိုလည်းစစ်ကောင်စီကမီးရှို့သွားပေမဲ့ပျက်စီးဆုံးရှုံးမှုမသိရသေးဘူးလို့လည်းပြောပါရယ်။ဧပြီလ17ညပိုင်းလောက်မှာကြောက်ဦးရွာနားမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးနောက်ကြောက်ဦးရွာကိုမီးရှို့သွားတယ်လို့ဒေသခံသူကအခုလိုပြောပြပါရယ်
။ဒီကြောက်ဦးရွာနဲ့ရေတချောက်နဲ့ကြားမှာတိုက်ပွဲဖြစ်ကြတာ။ကြောက်ဦးရွာကိုမီးရှို့ရဲဘာလုံးကျွတ်လောင်းတာကြောက်ဦးရွာဖုံးကျော်ရောဒီအိမ်ကရွာလုံးကျွတ်လို့ပဲတည်ရတာအင်ကြီးကြတာမရေရသေးဘူးအနားကလည်းမကိုက်ဘူးအဲ့ဒီဟိုကလေးကစစ်စသားရအဲ့ကြောက်ဦးရွာမှာပဲသခန်းထိုင်းနေရလို့ဒေသခံကအဲ့မှာအဲ့စသားရရှိတော့ရွာနာမကိုက်ဘူးလေပေါ့အဲ့လိုမျိုးရှောင်းခွာနေတာတတိရှောင်းဖြစ်နေတာ
စိတ်ဖြူမျိုးနဲ့အပိုင်းရှားလာကျေးရွာနဲ့ပေါင်းမျိုးနယ်တဲကတောင်ကျိုးဘိုးမယ်အင်းငယ်တောင်ကျေးရွာတွေကိုစစ်ကောင်စီတပ်တွေကဧပြီလ17ရက်မှာမီးရှို့သွားတဲ့အတွက်နေအိမ်ရာနဲ့ချီမီးလောင်ခဲ့ပါတယ်ဒါအပြင်စိတ်ဖြူမျိုးနဲ့ရှားလာကျေးရွာကနေတောင်ကျိုးကျေးရွာကိုစစ်ကြောင်းချီသွားစဉ်တော်ရဲကတဲအိမ်၅လုံးကိုလည်းမီးရှို့သွားတဲ့အတွက်မျက်စိကွယ်နေတဲ့အသက်80ကျော်အဖွားတဦးတဲအိမ်တွေနဲ့အတူမီးလောင်သေဆုံးသွားတာမှာအကျဉ်းချံတွေကိုဧပြီလ12ရက်မှာတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီလက်နက်ထုတ်အရာမှာအသုံးပြုတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကား၃စီးကိုမုံရွာပသိမ်လမ်းပေါ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဧပြီလ6ရက်ကတင်ယူလိုက်ပြီးနောက်နေ့မှာပဲစစ်ကောင်စီကပေါင်းမြို့နယ်တောင်ပိုင်းကိုတရားဝင်တရားထွက်ရှင်းလင်းနေတာဖြစ်ပါတယ်တင်းစီထားတဲ့ကားနှစ်စီးကိုတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဖျက်ဆီးလိုက်ပြီးကြံတစည်းကိုတော့စစ်ကောင်စီကပြန်လည်ယူဆောင်သွားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။ပေါင်းမြို့နယ်တောင်ပိုင်းမှာဧပြီလ17ရက်နဲ့12ရက်နှစ်ရက်အတွင်းစစ်ကောင်စီကနေမြေရှင်းလင်းမီးရှို့တဲ့ရွာပေါင်း6ရွာရှိနေပါပြီ။အခုလိုနေမြေရှင်းလင်းမှုတွေတိုက်ပွဲတွေနဲ့ကျေးရွာတွေမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ပေါင်းမြို့နယ်တမားတော်ကျေးရွာအနောက်ဖက်ရေနံနဲ့တဘာဝတန်းဝေလုပ်ငန်းကိုရေမောင်းနှင်ပို့ပေးတဲ့ပန့်ဆက်ရုံကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဖောက်ခွဲဖျက်ဆီးတယ်ဆိုတော့ကိုတော့သတင်းထုတ်ပြန်ထားပါရယ်ခင်ဗျာ